လူ29ဦးထိခိုက်ဒဏ်ရာရသွားစေခဲ့တဲ့နယူးယောက်မြို့ဘုံးဖောက်ခွဲမှုပြုလုပ်ခဲ့သူလို့တန်တရားရှိခံထားရသူဟာရဲတပ်ဖွဲ့ဝင်တွေနဲ့အပြန်အလှန်ပစ်ခတ်ရာကရရှိသွားတဲ့ဒဏ်ရာတွေကိုစေယုံမှာစေကူတမှုခံယူနေတာမှာပြန်နလန်ထူလာနေပြီဖြစ်ပါတယ်။ရဲရရှိ2ဦးဒဏ်ရာရသွားခဲ့တဲ့ရဲနဲ့အပြန်အလှန်ပစ်ခတ်မှုကိုအခြေခံပြီးလူတန့်ရန်စ조사မှု9မှုနဲ့အသက်28နှစ်အရွယ်အာမက်ခန်ရာဟာမီကိုအစိုးရရှေ့နေတွေကဆွဲချက်တင်လိုက်ပြီးဖြစ်ပါတယ်။အသက်28နှစ်အရွယ်ရာဟာမီကိုဘုံဖောက်ခွဲမှုအတွက်စစ်ဆေးမေးမြန်းဖို့အလို့ရှိကြောင်းနယူးယောက်တမျိုးလုံးအတိုင်းအတာနဲ့ရဲတပ်ဖွဲ့ကတုတ်တပ်ပုံနဲ့တကွာကြီးညာချက်ထုတ်ပြန်ပြီးမှရာဟာမီကိုမဟန်တန်နဲ့မွေးလာတဲ့နယူးဂျာဆီပြည်နယ်လင်ဒန်မြို့မှာရဲတပ်ဖွဲ့ကဖမ်းဆီးရမိလိုက်တာဖြစ်ပါတယ်။လင်ဒန်မြို့ကအရက်ဆိုင်ပိုင်ရှင်တဦးကသူ့ဆိုင်တကားဝမှာလူတယောက်အိတ်နေကြောင်းရဲတပ်ဖွဲ့ကိုတင်းနယ်လနေမနဲ့ကတိုင်ကြားခဲ့တာမှာအဲ့ဒီလူဟာရဟာမီဖြစ်နေတယ်ဆိုတာကိုရဲကသိရှိသွားခဲ့တာပါ။အဲ့နောက်မှာတော့ရဟာမီကတနက်နေ့ပြစ်လိုက်တဲ့အတွက်ရဲတပ်ဖွဲ့ဝင်အုပ်ထိခိုက်ဒဏ်ရာရသွားပြီးသူလည်းဒဏ်ရာရခဲ့ပါတယ်။ထိခိုက်ဒဏ်ရာရမှုအလုံးဟာအသက်ကိုအန္တရာယ်ပြုနိုင်တဲ့အနေအထားမဟုတ်ဘူးလို့ဆိုပါတယ်။ရဟာမီဟာဘုံဖောက်ခွဲမှုအတွက်တန်တရားဖြစ်ခံရသူအဖြစ်ဘလို့သိရှိသွားတယ်ဆိုတာကိုတော့ FBI ပြည်တော်စုစုံစမ်းရေးဗျူရိုကပြောကြားခြင်းမရှိပါဘူး။ဒါပေမဲ့ဘုံပေါက်ကွဲမှုဖြစ်သွားခဲ့တဲ့နေရာတွေအနီးမှာရှိတဲ့စောင့်ကြည့်ကင်မရာတွေထဲမှာရဟမီရဲ့ပုံကိုစုံစမ်းစစ်ဆေးသူတွေကအချင်းချင်းတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်။စုံစမ်းစစ်ဆေးမှုတွေအနေနဲ့ရဟမီရဲ့လက်ပွေရာတွေကိုလည်းဘုံပေါက်ကွဲခဲ့တဲ့အဆအနာတွေထဲမှာတွေ့ရတယ်လို့ဆိုပါတယ်။နယူးယောက်မြို့တော်ဝန်Bill de Blasio ကရဟမီဟာလောလောဆယ်တော့မတင်ကာရသူတဦးအနေနဲ့သာရှိနေသေးတယ်လို့ပြောခဲ့ပါတယ်။နယူးယောက်မြို့မှာရောက်ရှိနေတဲ့အမေရိကန်သမ္မတဘာရက်အိုဘားမားကတော့ဒီစုံစမ်းစစ်ဆေးမှုဟာတိုးတက်မှုတွေရှိနေပြီးဖြစ်ရမှန်ကိုသိရှိဖို့အားလုံးကပူးပေါင်းဆောင်ရွက်နေတယ်လို့ပြောခဲ့ပါတယ်။ရဟမီဟာအာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းနေထိုင်ပြီးနိုင်ငံသားအဖြစ်ခံယူထားသူဖြစ်ပါတယ်။